တော်ရရှိမြခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်ကိုးကွယ်သူခရစ်ယာန်များဟာပန်းတုံးတိုင်ကိုအရောက်ပြေးနေကြတဲ့အပြေးသမားအားကစားသမားများနဲ့နှိုင်းရှင်ပြီးတော့တမန်ကျမ်းထဲမှာဖော်ပြထားပါတယ်။အဲ့ဒီပန်းတုံးတိုင်စီအရောက်လှမ်းသွားရမှာလူတွေအမြင်မှာတော့ရှက်ကြောက်စရာသေခြင်းမျိုးဖြစ်တဲ့ဥပစ္စေတကကံဓာတ်လန်လက်နဲ့စသည်တို့နဲ့ထိခိုက်သေးဆုံးခဲ့ရသူယေရှုခရစ်တော်ကိုစိတ်စိတ်ထောက်ရှုပြီးအားမလျှော်ပဲပြေးကြဖို့အားပေးတိုက်တွန်းထားတဲ့ခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘင်ဩဝါဒစာခန်းကြီး7အခန်းငယ်1ကနေအခန်းငယ်3အထိကိုဒီကနေ့သင်သိရတော့သမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ကြီးမားလာတဲ့စိတ်တနှောက်ယှက်မှုကိုခံခဲ့ရပေမဲ့ဖျားရှင်အပေါ်ယုံကြည်ခြင်းကိုစတင်စီရင်စုံလင်စေတော်မူသောယေရှုခရစ်တော်ကိုထောက်ရှုဆင်ခြင်ပြီးအားလျော့စိတ်ပြည့်ခြင်းနဲ့ကင်းလွတ်ဖို့ကြိုးစားရမယ့်အကြောင်းဒီပြေဩဝါဒစာခန်းကြီး7အခန်းငယ်1ကနေအခန်းငယ်3အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ
။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာ။ယုံကြည်ခြင်းဤသူရဲ့ကောင်းတို့အကြောင်းတွေကိုမရမနာလိလာသွားခဲ့ရတဲ့ဟေဘရဲဩဝါဒစာအခန်းကြီး7ကိုတော့ကျွန်တော်တို့ပြီးမြောက်ခဲ့ကြပါပြီ။ယုံကြည်ခြင်းသည်မျှော်လင့်သောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏။မမြင်သေးသောအရာတို့ကိုသိမှတ်ဆွေးလန်းခြင်းအကြောင်းဖြစ်၏။သူပါရမီကြောင့်ရှေးလူဟောင်းတို့သည်ချီးမွမ်းတော်မူခြင်းကိုခံရကြ၏။ယခုမြင်ရသောအရာတို့သည်အရင်ထင်ရှားသောအရာတွေကမဖြစ်ဘဲလောကရတ္တသည်ဖျားသခင်အမိန့်တော်ကြောင့်သာတည်ပြီးကိုငါတို့သည်ယုံကြည်ခြင်းအဖြင့်သိကြ၏။အဲ့ဒီလိုဏ္ဍန်းနဲ့အစချီးထားတဲ့အခန်းကြီး7ဟာဖြင့်ယုံကြည်ခြင်းတရားရဲ့အကြောင်းကိုအထူးဂရုပြုထားသောကြံကြီးဖြစ်တယ်ဆိုတာကိုကျွန်တော်တို့ရှင်းလင်းပြသစွာအကဲဖြတ်နိုင်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်။ဟုတ်ပါတယ်။အဲ့ဒီအခန်းကြီး7ခုကျွန်တော်အောင်မြင်ပေါက်မြောက်ခဲ့ကြပြပါပြီဒီကနေ့ဖို့ဆက်ရမယ့်အခန်းကြီး7ဆိုတာကတော့အဲ့ဒီယုံကြည်ခြင်းရဲ့နောက်မှာထပ်ပြီးတော့တွဲခုကန့်ညိလိုက်ပါလာတဲ့မျှော်လင့်ခြင်းရဲ့အကြောင်းအထူးဂရုပြုထားသောအခန်းကြီးဖြစ်လိမ့်မယ်အဲ့ဒီမျှော်လင့်ခြင်းနဲ့သက်ဆိုင်တဲ့အခန်းကြီး7ပြီးဆုံးသွားတဲ့အချိန်မှာတော့ချစ်ချင်းမြတ်တားကြီးအကြောင်းဆိုတဲ့အနှစ်သာရများနဲ့ဟေဘရဲဩဝါဒစာအခန်းကြီး7ဟာဏိဂုံးအခန်းကြီးအဖြစ်ဆက်လက်ရောက်ရှိလာမယ်ပြီးရင်တော့အဲ့ဒီဟေဘရဲဩဝါဒစာသင်ခန်းစာဒီဟာဒီကုန်းကံပတ်အဆုံးသတ်သွားကြရမှာဖြစ်ပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာဒီကနေ့ဖို့စတင်ကြရမယ့်အခန်းကြီး7ရဲ့အငယ်1နဲ့2ကိုတော့ခရစ်တော်ကိုယုံကြည်သူတို့ဤအားပြိုင်ပွဲဆိုတဲ့ခေါင်းစဉ်ကလေးပေးပြီးတော့စတင်လေ့လာကြည့်ကြပါစို့ဟေဘရဲဩဝါဒစာအခန်းကြီး7အငယ်1နဲ့2ထို့ကြောင့်ဤမြတ်လောက်များစွာသောသက်သည့်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနောက်ရှက်တတ်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်သို့ရောက်ခြင်းငှာအာမလျော့ပဲပြေးကြကုန်အံ့ယုံကြည်ခြင်းကိုအစအဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စိတ်ထောက်ရှုကြကုန်အံ့ထိုသခင်သည်မိမိရှိ၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဘဲလက်ဝါးကတ်တိုင်၌ခံပြီးမှဖျားသခင်၏ပလင်တော်လက်ရာပဲ၌ထိုင်နေတော်မူ၏မိတ်ဆွေတို့တတ်ရှင်များခင်ဗျာမိတ်ဆွေတို့အနေနဲ့မှတ်မိကြလိမ့်ဦးမယ်လို့ကျွန်တော်ထင်ပါတယ်။ယုံကြည်သူခရိယန်တို့ရဲ့ကြားမှာပြဿနာကြီး600ရှိနေလေရဲ့ဆိုတဲ့အကြောင်းကိုဟေဘရဲဩဝါဒစာရဲ့အစပိုင်းသင်ခန်းစာတွေမှာကျွန်တော်တို့တင်ပြခဲ့ပြီးဖြစ်ပါတယ်။အဲ့ဒီပြဿနာကြီးတွေဆိုတာကတော့တခြားမဟုတ်ပါဘူး။၁စိတ်ဓာတ်များမျောလွင့်ခြင်းဆိုတဲ့စိတ်မှာထွေပြားပြီးတော့ပေလီကန်စိတ်ဓာတ်တွေဖြစ်ပွားတဲ့ပြဿနာ။၂သံတရားသံတရားဆိုတဲ့ယုံကြည်ခြင်းအားနည်းမှုပြဿနာ။၃ညံ့ပြင်းခြင်းသို့မဟုတ်စံချိန်မမှီခြင်းထုံထုံထိုင်းတိုင်းနဲ့တိုးတက်ခြင်းရှိအောင်မလုပ်နိုင်တဲ့ပြဿနာကြီးကြီးရင်ချင်းမရှိနိုင်တဲ့သငယ်နှစ်စားများလိုအဆင့်နှိမ့်နှိမ့်မှပဲယုံကြည်ခြင်းအပြန်းနေတဲ့ပြဿနာ၄ဖောက်ပြန်ခြင်းဆိုတဲ့တစ္ဆာတရားကနေတွေးဖီသွားခြင်းတဲ့ပြဿနာ၅ပြစ်မှားခြင်းဆိုတဲ့ပြဿနာ၆ငင်းဆန်ခြင်းသောမဟုတ်အလိုတော်နဲ့ဆန့်ကျင်ပြီးတော့ဇာတိပဂရိသဘောတရားကလေးနဲ့အဖဖျားသခင်ကိုတောင်းမှပြန်ပြီးတော့ပုံကံချာနာလိုတဲ့စိတ်ပြဿနာအဲ့ဒီပြဿနာ6ရပ်ပဲဖြစ်ခဲ့ပါလေမိတ်ဆွေအပေါင်းတို့ပထမဦးဆုံးသောပြဿနာကြီးဖြစ်တဲ့မျောလွင့်ခြင်းဆိုတဲ့ပြဿနာနဲ့မယိုးမဆွဲဖြစ်သောပြဿနာမျိုးကိုပဲယုံကြည်သူခရိယံအပေါင်းတို့အနေနဲ့ကြော်လွှားနိုင်ကြစေဖို့ရန်အတွက်အခုဏိဂုံးပိုင်းမှာတခါဟေဘရဲဩဝါဒစာဟာထပ်ပြီးတော့ဖော်ပြလာတယ်လို့ကျွန်တော်ဆိုချင်ပါတယ်အခုဖော်ပြလာတဲ့ပုံစံကတော့အဲ့ဒီမျောလွင့်မနေကြပါနဲ့ဥကြောင်ကြောင်ဖြစ်မနေကြပါနဲ့တွေ့ဝေမနေကြပါနဲ့အသေးကြီးတွေလိုငုတ်တုတ်ဖြစ်မနေကြပါနဲ့ဆိုရကိုပဲမတူညီတဲ့အသုံးအနှုန်းနဲ့တမျိုးတစ်ပါးသာဖော်ပြလိုက်တာပဲဖြစ်ပါလေဟုတ်ပါတယ်ထို့ကြောင့် ဤမြလောက်များစွာသောတသက်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနှောက်ရက်တတ်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်သို့ရောက်ချင်းငှာအာမလျော့ပေပြေးကြဂုံအံတဲ့မိတ်ဆွေမြောက်ဝင်ရိုးစွန်းကိုဖြတ်ပြီးတော့အောင်းလန်းထူခဲ့ဘူးသူအာဇာနီသူရဲကောင်းလူစွန်းစားတယောက်ကသူ့ရဲ့အတွေ့အကြုံကိုဖော်ပြထားတာကိုကျွန်တော်ဖတ်ဖူးပါတယ်အဲ့ဒီအရက်ဒီသမှာဆိုရင်အေးဒံကြောင့်ကိုခန္ဓာကြီးတောင့်ပြီးသေဖို့အန္တရာယ်ဟာအများဆုံးပဲတဲ့အဲ့တော့ပထမဆုံးအနေနဲ့ဒီအရက်ဒီသမှာအောင်းလန်းထူလို့သူဟာသတိရှိရှိနဲ့ရှောင်ရတာကတော့မောမောနဲ့အရန်အိတ်မပြောစေဘူးပဲဖြစ်တယ်ကို့အစိတ်အလိုကိုကိုမလိုက်မိဘူးပဲဖြစ်တယ်အများအဖြစ်လူစွန့်စားသည့်အမြောက်အများအသက်ပြောက်ကုန်ရတာဟာအဲ့ဒီလူအမောမခံပဲနဲ့အိတ်ပြောသွားရကနေပြန်မထကြတော့တာပဲတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့နယဂရာအမည်ရှိတဲ့ရေတကွန်ကြီးအနားမှာလေအဲ့ဒီတိုင်းပဲလူစွန်စားတယောက်ဟာလှေလှောပြီးနေရင်းနဲ့တစ်ချက်ကလေးငိုက်လိုက်မိတာနဲ့အဲ့ဒီရေတကွန်ရေစီးချောင်းတဲ့မျောပါသွားပြီးတော့အသက်ဆုံးရှုံးသွားခဲ့ရတယ်ဆိုတာကိုကျွန်တော်ဟာအတိတ်ကဟေဘရဲသင်ခန်းစာတွေမှာတင်ပြခဲ့ပြီးပြီဖြစ်ပါတယ်ဘယ်လိုပဲပြောပြောပါအခုဟေဘရဲဩဝါဒစာဆရာရဲ့တိုက်တွန်းချက်အသစ်ဟာအတိတ်သင်ခန်းစာတို့လောက်တော့အတင်းအကျပ်ဖိအားပေးခြင်းမျိုးမဟုတ်ဖက်နဲ့ဝမ်းမြောက်ပျော်ရွှင်စွာနဲ့တက်လန့်နှိုးစော်ရာရောက်တယ်ဆိုတာကိုစာရဲ့သဘောအရာကျွန်တော်တို့ခန်းစားကြည့်တွေ့ရပါတယ်အတိတ်ကာလမှာတွေ့ကြရတဲ့ယုံကြည်ခြင်းဤသူရဲကောင်းများအကြောင်းတွေဟာအလွန်ကောင်းတဲ့တသက်သာရကတွေပဲဖြစ်ပါတယ်မိတ်ဆွေတို့အဲ့ဒီတသက်သာရကတွေဟာငါတို့ကိုဝမ်းရံနေကြပါတယ်သူတို့ကိုစိတ်စိတ်ငူငူစဉ်းစားကြည့်ရှုပြီးတော့ငါတို့မျက်မှောက်မှာရှိနေသောပန်းတုံးဒိုင်းစီကိုအောင်းလန်းထူသွားနိုင်ဖို့ရန်အတွက်အားမလျော့ပဲပြေးကြပါအောင်စို့တဲ့ပေါ့ပေါ့ပါပါလေးတိုက်တွန်းလိုက်သလိုပါပဲတနည်းဆိုရရင်တော့ဟေဘရဲဩဝါဒစာဆရာဟာအဖဖခင်သခင်ရဲ့ကျေးဇူးတော်ကိုအထက်ထက်ချီးမွမ်းရင်းနဲ့ဟေဘရဲအသင်းတော်နဲ့တကွယုံကြည်သူအသင်းတော်ကိုအားဖြည့်သွန်လောင်တိုက်တွန်းပေးလိုက်တဲ့အကြောင်းပဲဖြစ်ပါလေ။ဒါကိုခက်လွယ်လွယ်ကလေးအတိတ်ပဲပြန်ဆိုပြီးတော့အာကစားကွင်းကြီးတစ်ခုအလေကအပြေးပြိုင်ပွဲတစ်ခုကိုကျွန်တော်တို့ကကြည့်ရတဲ့ပုံစံမျိုးတွားပြီးတော့ပမာပြုတ်င့်တယ်လို့လည်းကျွန်တော်အောက်မေ့မိပါလေ။ကျွန်တော်တို့ယုံကြည်သူတွေအတွက်ကောင်းကင်ဘုံသူဆိုတဲ့ပြေးလန်းကြီးကိုအဲ့ဒီအာကစားကွင်းကြီးထဲမှာမြင်နိုင်တယ်အောင်မြင်ခြင်းမှအောင်မြင်ခြင်းသို့ဆိုရက်လမ်းညွှန်ဆိုင်ပုတ်တွင်နေအတူထာဝရအသက်ဆုကျေးဇူးကောင်းကင်အမွေအထိန်အမှတ်တစိုက်တွေပန်းကုံကြီးတွေဖလားကြီးတွေဆိုတာကလည်းအမျိုးမျိုးနဲ့ပန်းတုံးတိုင်မှာတော့အဖဖခင်သခင်ရဲ့ဘုန်းတော်ရောင်ဝါနဲ့သရံတော်ဟာရှိနေတယ်ပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ဆိုရက်လူစားတိခံသခင်ကိုယ်တိုင်ဟာလည်းအလွန်ထူးခြားဆန့်ကျင်တဲ့ကောင်းကင်ဘုံသားများကောင်းကင်တမန်တော်များနဲ့အတူအဲ့ဒီအရက်မှာစောင့်စားနေတယ်ယုံကြည်ခြင်းကိုအဖဖခင်ဟာလူသမိုင်းအစကတည်းကလိုလားတဲ့အတွက်ကြောင့်သူကိုယ်တော်တိုင်စီရင်ပေးထားတယ်။ကယ်တင်ရှင်သခင်ခရစ်တော်ဆိုတဲ့လူစားတိကိုကိုယ်တော်တိုင်ခံယူခြင်းအားဖြင့်လေဒီတရားကိုစုံလင်သွားစေခဲ့တယ်။ကယ်တင်ရှင်ဆုကျေးဇူး၊ကောင်းကင်အမွေဆိုတဲ့ကောင်းကြီးမင်္ဂလာတွေကိုလည်းအောင်မြင်စွာချထားပေးနိုင်ခဲ့တယ်။အဲ့ဒီအပြေးပြိုင်ကွင်းကြီးထဲမှာကတော့ကျွန်တော်တို့ယုံကြည်သူတို့များကိုကျွန်တော်တို့ယုံကြည်သူအားကစားသမားများကိုအနီးကပ်ပတ်ချဝိုင်းပြီးကြည့်ရှုအားပေးနေတဲ့လူစုကလည်းရှိသေးတယ်။သူတို့ကတော့တခြားမဟုတ်ဘူး။အခန်းကြီး7မှာပါဝင်ခဲ့တဲ့ယုံကြည်သူသူရဲကောင်းများမှအစရှေးဖန်ရှင်သူအပေါင်းတို့ရဲ့ဝိညာဉ်တွေပဲ။ယုံကြည်ခြင်းရဲ့သူရဲကောင်းပြိဿတွေပဲဖြစ်တယ်ဆိုတာကိုဒီကျမ်းအားဖြင့်ကျွန်တော်တို့ခန်းစားနားလည်သဘောပေါက်စေပါရဲ့။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီလိုမြင်ကွင်းကြယ်ကြီးမျိုးတဲ့မှာမိမိတို့ရဲ့အသက်တာများဟာရောက်ရှိနေတဲ့ဆိုတာကိုရှင်ရှင်လန်းလန်းတက်တက်ကြွကြွကလေးခံယူနိုင်လောက်အောင်ဟေဘရဲဩဝါဒစာဆရာဟာပုံစံဖော်ပြပေးလျက်ရှိတယ်လို့ကျွန်တော်ခန်းစားရပါတယ်။ကျွန်တော်ရဲ့ပန်းတိုင်ကိုရှေ့ရှုလိုက်မယ်ဆိုရင်တော့သခင်ကိုမြင်ရမယ်။သခင်ဟာသူချစ်တဲ့လူသက်တော်တို့ရဲ့အပြစ်မှလွတ်ကင်းခြင်းချမ်းသာအတွက်ဝမ်းမြောက်စွာနဲ့အသေခံပြီးတော့ကျွန်တော်တို့အတွက်ပြင်ဆင်ပြီးတော့စောင့်စားနေခြင်းဖြစ်တယ်။ပြီးနောက်မှာမှဘုရားသခင်ရဲ့ကောင်းကင်ဘုံပလင်တော်လက်ရာဘက်၌အောင်မြင်စွာစိုးစံလျက်ထိုင်နေတော်မူ၏။တနည်းအားဖြင့်ကျွန်တော်အတိတ်သင်ခန်းစာတွေမှာဖော်ပြခဲ့တဲ့အတိုင်းမောလို့ထိုင်နေတာမဟုတ်ဘူးကျွန်တော်တို့ကယ်တင်ခြင်းကျေးဇူးပြုနိုင်ဖို့အတွက်စုံလင်ရာအရမှစုံလင်ခြင်းဆုကျေးဇူးနဲ့စောင့်စားနေခြင်းပဲဗုဒ္ဓရှင်မိတ်ဆွေအပေါင်းတို့အဲ့ဒီလိုအဖဖခင်ခြားထားပေးတော်မူတဲ့လူသားတို့ရဲ့အောင်မြင်ခြင်းတရဖူတရားပန်းတိုင်ဟာခရစ်တော်ကိုစိတ်စိတ်ကြည့်ရှုပြီးတော့ပြေးရမယ်ပြေးနိုင်ဖို့ရန်အတွက်လည်းလက်ခုပ်လက်ဝါးတွေတီးပေးနေတဲ့ရှေးသန့်ရှင်သူတို့ရဲ့ဩဘာသံတွေဟာလည်းရှိနေတယ်ဆိုတော့ဘာအချက်ကလေးတွေကိုအပြေးပြိုင်ပွဲဝင်ခရိယံယုံကြည်သူတွေတနည်းအားဖြင့်အားကစားသမားတွေဘက်ကဆောင်ရွက်ပေးရလိမ့်မယ်ဘယ်အချက်ကလေးတွေကိုအဲ့ဒီခရိယံယုံကြည်သူတို့ဟာဆောင်ထားဖို့လိုအပ်တယ်ဆိုတာတွေ့ကိုပါဟေဘရဲဩဝါဒစာဟာတိတိချာချာထည့်ပြီးတော့သတိပေးလိုက်တာကိုတွေ့ရပါတယ်မှန်ပါတယ်ခတ်သိမ်းသောဝန်တို့ကို၎င်းနှောက်ရက်တတ်သောဒုစရိုက်တို့ကို၎င်းပယ်ရှား၍တဲ့မရှင်းဘူးလားမိတ်ဆွေ ကျွန်တော်ကကေတင်ရှင်ရဲ့ဖိတ်ခေါ်သံကိုချက်ချင်းသွားပြီးတော့ဒီအပိုင်းကလေးမှသတိရမိပါတယ်။ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး7အတွင်းမှာပါဝင်ခဲ့တဲ့ဖိတ်ခေါ်သံလေးဖြစ်ပါတယ်။ကျွန်တော်တို့မကြာခဏကြားရနေကြဖိတ်ခေါ်သံလို့လည်းကျွန်တော်ဆိုခြင်းပါတယ်။ငါဤခမည်းတော်သည်ခသိန်းသောအရာတို့ကိုငါ၌အပေးတော်မူပြီ။ခမည်းတော်မှတပါအဘယ်သူမျှသားတော်ကိုမသိ။သားတော်နှင့်သားတော်သည်လင်းစေလိုသောသူမှတပါအဘယ်သူမျှခမည်းတော်ကိုမသိဝန်လေး၍ပင်ပန်းသောသူအပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေမည်ငါတပိုးကိုတင်၍ထမ်းကြလော့ငါထံ၌နီးခံကြလော့ငါသည်နူးညံ့သိမ့်မွေ့နှိမ့်ချသောစိတ်သောရှိသင်တို့စိတ်နှလုံးသည်တက်တာခြင်းကိုရလိမ့်မည်အကြောင်းမူကားငါတပိုးသည်ထမ်းလွယ်၏ငါဝန်လည်းပော့၏ဟုမိန့်တော်မူ၏သောတာရှင်မိတ်ဆွေအပေါင်းတို့အဲ့ဒီလိုကေတင်ရှင်ရဲ့ဖိတ်ခေါ်သံအဖြစ်လူသားတို့ရဲ့ဘဝအသက်တာတွေဟာအမြဲတမ်းလေးလံထိုင်မှိုက်နေတယ်။ဝန်လေး၍ပင်ပန်းလျက်ရှိနေတယ်ဆိုတာကိုအဖဖရာသခင်သိရှိတော်မူတယ်ဆိုတာဟာရှင်းမနေဘူးလား။တခုတော့ရှိပါတယ်နော်။ကေတင်ရှင်ပြောတဲ့အတိုင်းဆိုရင်ကိုယ်ကလည်းကို့အဖြစ်ကိုသိရမယ်။ပြီးတော့ကို့အပြစ်ကိုသိရမယ်။ကိုဟာလောကရန်လူသားသာဖြစ်တယ်။အပြစ်တရားအမှောက်အမိုက်ထဲမှာကြောင်ပိတ်မိနေရတဲ့လူသားရင်းဖြစ်တယ်။ကိုယ့်ရဲ့ဘဝအသက်တာဟာဝန်လေး၍ပင်ပန်းနေရတယ်ဆိုတာတွေ့ကိုခံယူနားလည်မှလည်းဖြစ်အောင်မှာပါဟုတ်ပါတယ်အဲ့ဒီဖြစ်ရမှန်ကိုသိထားရမှာဖြစ်တယ်အဲ့ဒီလိုတော့ဝန်မခံနိုင်မင်းနဲ့အကယ်၍သာမာနာကြီးတခွဲသားနဲ့ငါဘာမှဝန်မလေးဘူးမပင်ပန်းဘူးလို့ကိုယ့်ကိုယ်ကိုထင်နေတယ်ဆိုရင်တော့ဒီဖိတ်ခေါ်သံကိုနားထောင်ဖို့မလိုပါဘူးမိတ်ဆွေအခုယုံကြည်သူဟေပြဲအသင်းတော်ကြီးစီကိုရေးလိုက်တဲ့စာတွေကကျမ်းစာအဆိုဟာကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ပြီးပါပြီငါထံသို့လာပါဆိုတဲ့အတိုင်းပဲငါတို့တော့ပင်ပန်းနေတယ်ဝန်လေးနေတယ်ဒါကြောင့်မလို့နောင်တတရားနဲ့ကေတင်ရှင်စီကိုသွားမယ်ဆိုပြီးတော့လာခဲ့ကြလို့ကေတင်ချင်းဘဝသို့ရောက်ရှိပြီးပြီဆိုတဲ့လူဒီအတွက်ရည်စူးထားတဲ့ကြံဆိုတော့မိတ်ဆွေအနေနဲ့သေသေးချာစဉ်းစားကြည့်စီခြင်းပါလေယုံကြည်ပြီးလိုက်တာနဲ့တပြိုင်တည်းပြီးရောလားယုံကြည်ပါပြီးဝန်ခံလိုက်တာနဲ့ပြီးရောလားဆိုပြီးတော့မေကွန်းထုတ်လာမယ်ဆိုရင်မဟုတ်သေးဘူးမမှန်သေးဘူးဆိုတဲ့အဖြေကိုရလာစေပါလေမေဆွေအပေါင်းတို့အသက်တာဟာယုံကြည်ခြင်းတက်သေးများဝိုင်းရံနေပြီးသားဖြစ်တဲ့အတွက်ကြောင့်ယုံကြည်ခြင်းခြေလှမ်းတွေနဲ့ပြေးဖို့တော့လူသေးတယ်ဆိုတဲ့အကြောင်းကိုဒီဟေပြဲဩဝါဒစာဟာဖော်ပြလို့နေပါတယ်အကယ်၍ပြေးတယ်ဆိုတာကိုမေဆွေတို့အနေနဲ့အကောင်းဆုံးနဲ့လွယ်လွယ်ကူကူလေးနားလည်ဖို့လိုမယ်ဆိုရင်တော့ဒါဟာလှုပ်ရှားသက်ဝင်ခြင်းပဲရှင်သန်လျှောက်လှမ်းခြင်းပဲလို့လည်းဆိုလို့ရနိုင်ပါလိမ့်မယ်မေဆွေအပေါင်းတို့ကျွန်တော်တို့မိတ်ဆွေတို့အနေနဲ့အားကစားပြိုင်ပွဲတီကိုအများကြီးကြည့်ကြဘူးပါလေအ ਨੇ ဆုံးတယ်လီဗီရှင်းသတင်းတွေကပဲဖြစ်ဖြစ်ပေါ့အပြေးပြိုင်တယ်ဆိုရင်ပြေးတဲ့လူဟာသူ့ရဲ့ပန်းတိုင်ကိုပဲတဲ့တဲ့ကြီးရှေ့ရှုပြီးတော့အားဆိုင်ခွန်ဆိုင်ပြေးကြရတာကြီးပါပဲအဝေးကြီးပြေးရတဲ့မာရသွန်သမားတွေဆိုတာဟာတော့မှတောင်ကြီးမြောက်ကြီးလှုပ်လိုက်ဟိုနားကသစ်ပင်ကြီးကလေးပွားပြီးတော့ဆေးလေးကလေးဖွာလိုက်ဒီနားမှာထိုင်ပြီးတော့ပွဲကြီးပြိသက်တီနဲ့ဒီတကားစကားပြောလိုက်ဆိုတာမျိုးကျွန်တော်တို့တော့တခါမှမတွေ့ဘူးပါဘူးမိတ်ဆွေတို့တွေ့ဘူးပါသလားစိတ်အာယုံကိုတသမတ်သေးသာလျှင်အဲ့ဒီအာကစားသမားဟာရှေ့သို့ဥတီ၍အားစိုက်ခွန်စိုက်ပြေးကြရတယ်ဟုတ်ပါတယ်ဒီအကြောင်းတွေကိုကျွန်တော်ကစဉ်းစားရင်းနဲ့ကဘာကျော်အမေရိကန်အပြေးသမားကြီး Gil Dodds ဆိုတဲ့ပုဂ္ဂိုလ်ရဲ့အကြောင်းကိုမဂ္ဂဇင်းတစ်ခုမှာဖတ်ဖူးခဲ့တာကိုတွေ့ပြီးတော့သတိရမိပါတယ်အဲ့ဒီပုဂ္ဂိုလ်အကျော်အမော်ဟာပြိုင်ပွဲမဝင်ခင်မှာမနာမနေအပြေးလိကျင့်တတ်တယ်လိကျင့်တဲ့နေရာမှာတပတ်ပြေးပြီးတဲ့အခါတိုင်းမှာသူမကြိုက်တဲ့ဖက်နှက်ကိုချွတ်ပြီးတော့နောက်ထပ်တစ်ခုနဲ့အသစ်လဲပြစ်လေရှိတယ်တဲ့တခါတော့အဲ့ဒီလိုသူဖက်နှက်လဲနေတဲ့အချိန်မှာသတင်းတောက်တယောက်ကအပြေးလှော်သွားပြီးတော့မိတ်ဆွေကြီးခမရတပတ်ပြေးပြီးတဲ့အခါတိုင်းမှာဖက်နှက်အသစ်ဘာကြောင့်လဲရပါသလဲဆိုတော့ "तू ကမောနေတဲ့တကြောင်အပြေးကိုပါဇက်ကမပေးနိုင်ဘဲနဲ့အဟောင်းတစ်ဖက်အသစ်တစ်ဖက်ကိုသာအတွဲလိုက်ကလေးအဲ့ဒီသတင်းတောက်ကိုပေးပြီးတဲ့နောက်နောက်ထပ်အသစ်တစုံကိုပြောင်းစီးပြီးတော့မှဆက်ပြီးတော့အပြေးလေ့ကျင့်သွားတယ်တဲ့သူရဲ့လေ့ကျင့်ခန်းပြီးတဲ့အချိန်ကျတော့မှအဲ့ဒီသတင်းတောက်စီကို तू ကသွားပြီးတော့စောစောကဖက်နှက်တစ်ဖက်စီကိုခမရအလေးချိန်တိုင်းကြည့်ပြီးပြီလားလို့မေးတယ်တဲ့အဲ့တော့မှသတင်းတောက်ကလည်းဖက်နှက်ရဲ့ပေါ်ပါမှုကိုနှိုင်းရှင်ခိုင်းတာပဲဆိုပြီးတော့သဘောပေါက်လာခဲ့တယ်ပြီးတော့မှအဲ့ဒီသတင်းတောက်ဟာဥကြောင်ကြောင်လေးနဲ့ဖက်နှက်တွေနှစ်ဖက်ကိုဆကြည့်ပြီးတော့ဖက်နှက်နှစ်ခုကိုဆကြည့်ပြီးတော့အလေးချိန်ချင်းတွေကတော့ကွာလှမယ်မထင်ပါဘူးညာလို့ပြန်ပြီးတော့အဖြေပေးတဲ့အချိန်ဟုတ်တယ်ကွာချားလှရင်တော့နည်းနည်းလောက်ကလေးပဲဖြစ်မှာပါဒါပေမဲ့အဲ့ဒီနည်းနည်းလောက်ကလေးကွာချားချက်ဟာလေတကယ့်ပြိုင်ပွဲကြီးကိုရောက်ရင်အောင်ပန်းစုနဲ့ကောင်းကောင်းကြီးလွဲစီနိုင်တယ်ဆိုပြီးတော့အားကစားသမားကြီးဟာအဖြေပေးလိုက်ပါလေရောတဲ့မိတ်ဆွေဒီသင်ငန်းစာကလေးဟာကျွန်တော်ယုံကြည်သူတို့အဖို့အလွန်ကောင်းမွန်လှတယ်လို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်မိတ်ဆွေတို့ရဲ့ယုံကြည်ခြင်းအသက်တာတွေဟာဘာမှအရေးပါအရာမရောက်လှပါဘူး အသေးအဖွဲကလေးပါလို့သာထင်နေရပေမယ်အဖဖျားသခင်ကိုအမှန်တကယ်ချစ်မယ်ဆိုရင်အသက်တာရဲ့တန်ဖိုးကိုကြီးကြီးမားပေးဆက်ခြင်းနဲ့ဆိုရင်ယုံကြည်ခြင်းပမာဏအလျောက်အောင်ပန်းကိုစွတ်ခုခြင်းနဲ့ဆိုရင်စွန့်ပယ်သင့်တဲ့အချက်ကလေးတွေအကြောင်းကလေးတွေအသေးအဖွာကလေးတွေကိုစီကိုငှရှိတတ်ကြရတယ်။ဒီအချက်ကလေးတွေကိုစွန့်ပစ်ကြရမယ်ဆိုတာကိုသဘောပေါက်နားလည်စေပါရဲ့။ဘယ်အချက်ကလေးတွေဘယ်အကြောင်းကလေးတွေဖြစ်တယ်ဆိုတာကိုကျွန်တော်မပြောနိုင်ပါဘူးမပြောတတ်ပါဘူး။လူတစ်ယောက်နဲ့တစ်ယောက်အသက်တာရဲ့ပုံစံကလေးတွေပေါ်မှာမူတည်ပြီးတော့တည်ရှိနေလိမ့်မယ်လို့သာကျွန်တော်ဖြေခြင်းပါရဲ့။ဒီလိုဆုံးမခြင်းမျိုးကိုလည်းတစ်ဖက်ကချင်းချောက်မှုတစ်ရက်ဖိအားပေးမှုတစ်ရက်အနေနဲ့ခံယူဖို့မလိုဝမ်းမြောက်ရွှင်လန်းစွာနဲ့သာတိုက်တွန်းခြင်းအဖြစ်ခံယူပြီးတော့ဝမ်းမြောက်ရွှင်လန်းသောနှလုံးသားစိတ်အစဉ်နဲ့လိုက်နာသင်လှတယ်လို့ကျွန်တော်ပြောချင်ပါတယ်။တင်ပြရသောတမချန်ရဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီကတော့သူ့ရဲ့ဘဝအတွေ့အကြုံတစ်ခုနဲ့ရှင်ပြီးတော့သူ့ဝါသနာပါလှတဲ့ကာပွဲတက်ရောက်ခြင်းအကျင့်တလိကိုသူစွန့်လွတ်ခဲ့တဲ့အကြောင်းကိုဥပမာပေးပါတယ်။သူကပြောတာကတော့ကာပွဲတက်တယ်ဆိုတာဟာတကယ်တော့အပြစ်မရှိလှဘူးလို့သူယုံကြည်တယ်။ဒါကြောင့်လေသူဟာအဲ့ဒီမျိုးကကာပွဲကော်မတီကိုတောင်းမှခေါင်းဆောင်တယောက်အနေနဲ့ကုညီဆောင်ရွက်ပေးခဲ့ဘူးသေးတယ်လို့ဝန်ခံဖော်ပြပါတယ်။တကယ်တော့လူသားအနေနဲ့ကာပွဲကိုဝါသနာပါတယ်ဆိုတာကြီးကျယ်တဲ့အဖြစ်ကြီးမဟုတ်ပါဘူး။လူဟာအပျော်အပါးကိုကြိုက်တတ်တာပဲမဟုတ်ဘူးလား။ဒါပေမဲ့ကာပွဲတက်မကပို့ပြီးတော့အရေးကြီးတဲ့ကောင်းမွန်သောမြင့်မြတ်သောအလုပ်တွေကိုအာယုံစိုက်နိုင်ဖို့ရန်အတွေ့ကာပွဲကိုသူဟာစွန့်ပစ်ပြီးတော့ယုံကြည်ခြင်းအောင်ပွဲအတွေ့ပေးဆက်လိုက်ခြင်းပဲဆိုပြီးတော့တင်ပြထားပါတယ်။ဆက်ပြီးတော့မှသူကတက်သေးခံလိုက်တာကတော့အဲ့ဒီလိုသူ့အဖို့ခသိန်းသောအရာတွေတဲကအပိုဝန်ကလေးတစ်ခုသာဖြစ်တဲ့အဲ့ဒီဝန်တုပ်ဝန်ပိုးကလေးကိုဖေရှားပြီးတာနဲ့တပြိုင်နက်ထဲမှာပဲသူဟာဝိညာဉ်ရေးအရာအလိုလိုခွန်အားတွေပြည့်စုံလာတယ်အမှုတော်ကိုတနေ့တဲ့တနေ့ပို့ပြီးတော့ဆောင်ရွက်နိုင်စွမ်းရှိလာတယ်အသက်တာဟာအောင်မြင်ခဲ့ခြင်းအရာမှပို့၍အောင်မြင်ခဲ့ခြင်းရှိလာရတယ်ဆိုတဲ့အမှန်တရားကိုသူဝန်ခံဖော်ပြပေးလိုက်ပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီလိုတက်သေးသာရကတွေအရာကိုယ့်ရဲ့နှလုံးသားဝိညာဉ်အတွင်းမှာအဖဖျားသခင်ကိုယုံကြည်ခြင်းတရားအတွေ့ဝန်တုပ်ဝန်ပိုးကလေးများတစ်ခုခုပေါ်လာရင်ပူပန်စရာအကြောင်းကလေးများတစ်ခုခုရှိလာပြီးဆိုရင်ချက်ချင်းဆူတောင်းပြီးတော့ဖယ်ရှားပစ်လိုက်တာဟာအကောင်းဆုံးရယူပြီးသားကယ်တင်ရှင်ဆုယေရှုကိုတော့အဲ့ဒီသာမ냐အချက်ကလေးဟာဖျက်ပြစ်နိုင်မှာမဟုတ်တည်တိုင်အောင်အဲ့ဒီကယ်တင်ရှင်ဆုယေရှုကိုရယူခံစားရမှာပို့ပြီးတော့ကြီးကြီးလင်းလင်းခံစားလာရမယ်ခွန်အားပြေလာလိမ့်မယ်ဝမ်းမြောက်ခြင်းအောင်မြင်ခြင်းအရာတွေမှာလေသာလွန်ပိုမောက်ခြင်းရှိလိမ့်မယ်လို့ဟေဘရဲဆရာဟာဆိုလိုခြင်းပဲလို့ကျွန်တော်လေးစားစွာတင်ပြလိုက်ပါရစေ။ဒီနေရာမှာဖိလိပ္ပိဩဝါဒစာအခန်းကြီး၄အငယ်၁နဲ့အငယ်၄မှ၈တို့ဟာအခုလိုဖော်ပြထားတာကိုကျွန်တော်သတိရမိပါတယ်။ထို့ကြောင့်ငါဝမ်းမြောက်ခြင်းအကြောင်းငါဥယျာဉ်တရဖူဒီဟုသောငါချစ်၍အလွန်လွန်းသောညီအကိုတို့ငါဆိုခဲ့ပြီးသည့်အတိုင်းသခင်ဖျား၌တည်နေကြလော့ငါချစ်သူတို့သခင်ဖျား၌အစင်မပြတ်ဝမ်းမြောက်ခြင်းရှိကြလော့တဖန်ငါဆိုသည်ကဝမ်းမြောက်ကြလော့လူအပေါင်းတို့ရှေ့၌သင်တို့ဤဖြင်းညင်းခြင်းသဘောကိုထင်ရှားစေကြလော့သခင်ဖျားသည်အနီးအပား၌ရှိတော်မူ၏အဘယ်အမှုကိုမျှစိုးရင်ခြင်းမရှိဘဲအရာရာ၌ကျေးဇူးတော်ကိုချီးမွမ်းခြင်းနှင့်တကွဆုတောင်းပတ္ထနာပြုသောအပြင်သင်တို့တောင်းပန်လိုသောအရာများတို့ကိုဖျားသခင်အားကြားလျှောက်ကြလော့ထိုတို့ပြုလျင်အဘယ်သူမျှကြံ၍မမိနိုင်သောဖျားသခင်ညီသက်ခြင်းသည်ယေရှုခရစ်အဖင်သင်တို့၏စိတ်နှလုံးကိုစောင့်မလိမ့်မည်ကျွင်းသေးသောစကားဟူမူကားညီအကိုတို့သမာတရားနှင့်ဆိုင်သောအကျင့်လျှောက်ပတ်သောအကျင့်ဖြောက်မတ်သောအကျင့်စင်ကြယ်သောအကျင့်သူတစ်ပါးနှစ်သက်ဖွယ်သောအကျင့်ချီးမွမ်းပွေသောအကျင့်ရှိသမျှတို့ကို၎င်းပါရမီတစ်ပါးပါးကောင်းသောသတင်းတစ်ပါးပါးနှင့်ဆိုင်သောအကျင့်တို့ကို၎င်းနှလုံးသွင်းကြလော့တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဟေဘရဲဩဝါဒစာဆရာကြီးရဲ့အဆုံးအမတို့ဟာကတိဉ္ဇင်းတရားလမ်းပေါ်ကလူသားတို့အတွက်အလွန်တောက်ပြောင်သောအသက်တာများအဖြစ်ပြောင်းလဲတိုးတက်စေလိမ့်မယ်လို့ကျွန်တော်အနေနဲ့ဖြည့်ဆွက်ချင်ပါ रे နောက်တစ်ချက်ဒီနေရာမှာပေါ်လာတာကတော့ဝန်ထုပ်များကိုပယ်ရှားယုံတင်မဟုတ်သေးဘူးနှောက်ရက်တက်သောဒုစရိုက်ကိုပါပယ်ရှားတဲ့အင်္ဂလိပ်လိုကတော့ the sin which doth easily beset us လို့ဖော်ပြထားပါ रे အဲ့ဒီအပိုင်းကိုရောက်လာတော့စောစောကလိုဝန်ထုပ်ဝန်ပိုးကလေးတွေလိုသေးသေးဖွယ်မဟုတ်တော့ဘူးအတွေးကျပြန့်စွာဆန့်စီတဲ့ဒုစရိုက်ဝန်တုပ်ကြီးဖြစ်နေပြီဆိုပြီးတော့ကျွန်တော်တို့ကိုယင်ဖို့သွားစီတယ်မျက်စိကိုဖွင့်နားကိုစွန့်ပြီးတော့အလေးအနက်ပြုတ်စီတယ်လို့ကျွန်တော်ဆိုချင်ပါ रे ဘာဖြစ်လို့လဲဆိုတော့အပြစ်ဒုစရိုက်လို့ခေါ်တဲ့ sin ဆိုတာကိုသုံးလာလို့ဖြစ်ပါ रे အဲ့ဒီ sin ဆိုတဲ့အပြစ်ဟာ sinner လို့ခေါ်တဲ့လူသတ္တဝါတွေစီမှာဇာတိပဂိအဖြစ်ကင်းကိုမကင်းနိုင်ဘူးဆိုတာကိုကျွန်တော်တို့သင်သိရသောသမာကျမ်းဟာအစဉ်တစိုက်ဖော်ပြခဲ့ပါ रे အဲ့ဒီအပြစ်နဲ့မကင်းနိုင်လို့သာလျှင်လေအပြစ်မှလွတ်ပိုင်သူ ကိုစားကမေတ္တာများနဲ့ကားရိုင်းတော်ပေါ်မှာအသေးခံပေးခဲ့သူသခင်ကိုယုံကြည်ခြင်းတရားအဖြစ်ဒီအပြစ်ကြွေးတွေနဲ့ဝေးအောင်ယုံကြည်ခြင်းတရားကိုကျွန်တော်တို့လူသားများစောင့်ရှောက်ရတယ်လို့လည်းဖော်ပြခဲ့ပြီးပြီ။ဒါဆိုရင်အခုဆိုလိုတဲ့နှောက်ရက်တက်သောဒုစရိုက်ဆိုတာဟာရိုးရိုးဇာတိပဂရိအပြစ်ဘယ်သူမှမကင်းနိုင်တဲ့ချွတ်ယွင်းအားနည်းချက်ပေါင်းဂရိကတာတို့တဲကလက်ညှိုးတို့မလွဲတခုခုသောအပြစ်ကလေးတော့မဟုတ်နိုင်တော့ဘူးဆိုတာသိကြသွားပြီပေါ့။ဟုတ်ပါတယ်။ယုံကြည်ခြင်းပြက်ပြားသည်အထိနှောက်ယှက်နိုင်သောအပြစ်သာလျှင်ဖြစ်ရလိမ့်မယ်။တနည်းအားဖြင့်မယုံကြည်ခြင်းဒီဟုသောအပြစ်သာလျှင်ဖြစ်ရလိမ့်မယ်။ရှင်းပါတယ်နော်။မိတ်ဆွေအပေါင်းတို့ထိုမြလောက်များစွာသောတက်သည့်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိသည်ဖြစ်၍လို့အစချီခဲ့တဲ့ကြံမတိုင်ခင်ကယုံကြည်ခြင်းအကြောင်းကိုအဓိကတက်သည့်သာရကများထားပြီးတော့ဖော်ပြပေးခဲ့တဲ့ကြံအခန်းကြီး7မှာကျွန်တော်တို့ဟာဥပမာဥပမေးရအနေနဲ့တက်သေးအထောက်အထားပေါင်းမြောက်များစွာကိုအပြည့်အဝတွေ့ခဲ့ကြပြီဖြစ်ပါလေ။ဒီကျမ်းရဲ့အနှစ်ချုပ်ကိုသေချာဖော်ပြရမယ်ဆိုရင်တော့ကျွန်တော်ပြောခဲ့တဲ့အတိုင်းပဲ။အကြီးမားဆုံးသောအပြည့်ဟာမယုံကြည်ခြင်းပဲဖြစ်ပါလေ။ကြောက်စရာအကောင်းဆုံးအပြည့်ဟာမယုံကြည်ခြင်းပဲဆိုတာကိုဒီကျမ်းဟာညွှန်ပြခဲ့ပါလေ။အဲ့ဒီလိုမယုံကြည်ခြင်းအသက်တာဆိုတာကတော့ဒီအားကစားကွင်းတဲကဥပမာနဲ့ပဲနှိုင်းရအောင်မယ်ဆိုရင်ကျောပေါ်မှာဆန်အိတ်ကြီးတစ်ခုကိုထမ်းပြီးတော့ခြေထောက်နှစ်ဖက်ကိုတော့ဂုံအိတ်နဲ့စွတ်ပြီးတော့ပြေးရတဲ့အသက်တာမျိုးနောက်ပြန်ပက်လက်လန်ပြီးတော့သေစေရမယ့်အသက်တာမျိုးပဲဖြစ်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်။ဒါကြောင့်မလို့ယုံကြည်ခြင်းတရားနဲ့ပတ်သက်ရင်ကျွန်တော်တို့ကခွန်အားအမြဲတမ်းပြည့်နေဖို့ရန်အတွက်ဘာလို့တလဲဆိုတာကိုကျွန်တော်အနေနဲ့ကတော့အတိတ်ကာလသင်ခန်းစာတစ်လျှောက်လုံးမှလည်းဖော်ပြခဲ့တဲ့အတိုင်းပဲနှုတ်ကပတ်သမာကျမ်းစာကိုမှန်မှန်ဖတ်ရှုဖို့ဆိုပြီးတော့သာတိုက်တွန်းအားပေးခြင်းပါတယ်။သင်တည့်ရသောတမာကျန်းကိုကိုနှစ်မကွာရင်ဝဲပိုက်ဖို့ဆိုတဲ့အချက်ကိုကျွန်တော်ညွှန်ပြခြင်းပါ रे ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်အဖင်ခံစားရစုံလင်ခြင်းအခွင့်ဆိုတာဟာဘလောက်ကြီးမြတ်တော်မူ रे ဆိုတာကိုနှုတ်ကပတ်တော်ဟာနေရာအနှံ့အပြားမှာဖော်ပြထားပြီးပြီဖြစ်ပါ रे ကျွန်တော်ရဲ့သင်တည့်ရသောတမာကျန်းလို့ခေါ်တဲ့တမာကျန်းစာတော်မြတ်ဟာအဲ့ဒီစုံလင်ခြင်းကိုဖြစ်စေတဲ့စာအုပ်ယုံကြည်ခြင်းတရားကိုပြည့်ဝစေတဲ့စာအုပ်အသက်လမ်းကိုညွှန်ပြစေတဲ့စာအုပ်ကေတင်ရှင်သခင်ကိုအစကတည်းကကြွေးကြော်တပိုးမှုတ်ပြီးသောစာအုပ်သာလျှင်ဖြစ်ပါလေ။အဲဒီလိုအသက်ဝိညာဉ်ရှိသောစာအုပ်ကိုယုံကြည်ခြင်းအားနည်းကြောင့်ကိုယ့်ကိုယ်ကိုသိတဲ့အတွက်ဖတ်ရှုဖို့ရန်လိုအပ်သလိုယုံကြည်ခြင်းမရှိကြောင်းကိုယ့်ကိုယ်ကိုသိတဲ့အတွက်လည်းဖတ်ဖို့အလွန်လိုအပ်လာပါလေ။လောကအရာတွေနဲ့ဘာမှမဖြစ်နိုင်တဲ့ကောင်းကင်နိုင်ငံတော်ဆုကျေးဇူး။ဇာတိပဂရိအင်အားတွေနဲ့ဘယ်လို့မှမရနိုင်တဲ့ကေတင်ခြင်းအခွင့်အရေး။သာဝရအသက်ရှင်ခြင်းလမ်းကြောင်းတို့အကြောင်းကိုသင်ရှင်းသောဝိညာဉ်တော်ဟာနှုတ်ကပတ်သမာကျမ်းစာတော်အားဖြင့်မိမောင်းထိုးဖော်ပြသွားလိမ့်မယ်လို့ကျွန်တော်အနေနဲ့တင်ပြလိုက်ပါရစေ။ဟေပြဲဩဝါဒစာအခန်းကြီး7အငယ်3ကတော့အငယ်1နဲ့ပူးတွဲပြီးမှလိလအပ်တဲ့ကျမ်းပိုင်ငယ်ဖြစ်ပါလေ။ဒါကြောင့်မလို့ဟေပြဲဩဝါဒစာအခန်းကြီး1အငယ်1နဲ့3ကိုဆက်လက်လေ့လာကြပါစို့။ယုံကြည်ခြင်းကိုအစအဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စိတ်ထောက်ရှုကြကုန်အံ။ထိုသခင်သည်မိမိရှိ၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဖဲလက်ဝါးကတိုင်၌ခံပြီးမှဘုရားသခင်၏ပလင်တော်လက်ရာဘက်၌ထိုင်နေတော်မူ၏အပြစ်ရှိသောသူတို့လက်တွင်ထိုမြလောက်ကြီးစွာသောစီတာနှောက်ရှက်ခြင်းကိုခံတော်မူသောသခင်ကိုထောက်ရှုဆင်ခြင်သောအဖြစ်အားလျော့စိတ်ပြည့်ခြင်းနှင့်ကင်းလွတ်အံ့သောငါကြိုးစားကြလော့အခုဖော်ပြပေးလိုက်တဲ့အချက်ဟာကျွန်တော်တို့အတွက်ဟေပြဲဩဝါဒစာအစပိုင်းတွင်မှကတည်းကဖော်ပြပေးခဲ့တဲ့သခင်ခရစ်တော်ရဲ့လူသားဇာတိဘဝကိုခံယူတော်မူခြင်းလူသားတို့ရဲ့အကြီးမားဆုံးသောလောကရန်သိခြင်းဆင်းရဲအသည့်အစဉ်စဉ်သောဒုက္ခများကိုလောကမြေပေါ်မှာခံယူခဲ့ခြင်းဆိုတဲ့သစ္စာတရားတွေကိုပြန်ပြီးတော့အောက်မေ့တရိယာစေပါလေဟုတ်ပါတယ်ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး၄အငယ်၁နဲ့၂ဖော်ပြချက်ရှင်မသက်ခရစ်ဝင်မှာပဲအခန်းကြီး၅အငယ်၃၂နဲ့အခန်းကြီး27အငယ်18ကအချက်တွေရှင်မာကုခရစ်ဝင်ကျမ်းအနေအနှံ့အပြားမှာဖော်ပြထားတဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူဘဝဖြစ်စဉ်အကြောင်းဖော်ပြချက်အပေါင်းတို့ဟာကယ်တင်ရှင်ရဲ့လူဘဝဇာတိပုံတရံကလေးတွေကိုအလေးအနက်မြင်အောင်မိစေပါလေ။ကယ်တင်ရှင်ဟာမောပန်းနွံ့နေတဲ့အချိန်ကြီးရှိတယ်။ဆာလောင်မွတ်တိတ်တဲ့အချိန်ကြီးရှိတယ်။ရေငတ်တဲ့အချိန်ကြီးရှိတယ်။စိတ်ဆိုးဒေါသထွက်တဲ့အချိန်ကြီးရှိတယ်။မျက်ရည်ကျပြီးတော့ဆူတောင်းခဲ့ရတဲ့အချိန်ကြီးရှိတယ်ဆိုတာကိုကျွန်တော်တို့အမှတ်ရကြပါစို့။မိတ်ဆွေအပေါင်းတို့အဲ့ဒီအတိုင်းပါပဲ။ကေတင်ရှင်အသေးခံကန်ဤအချိန်မှာဇာတိပဂိနဲ့ဆက်ဆိုင်တဲ့ခန္ဓာကိုယ်ဟာဘလောက်အထိပြင်းပန်းဆင်းရဲခဲ့ရတယ်ဆိုတာကိုလေရှင်မသက်ခရစ်ဝင်ကျမ်းမှတ်တမ်းတွင်နဲ့ကျွန်တော်ရှင်းလင်းပြသစွာပြန်ပြီးတော့အမှတ်ရစေချင်ပါ रे အနှံ့ချင်းကိုမခတ်မီဂေတရှင်ဥယျာဉ်အတွင်းမှာကေတင်ရှင်ဆူတောင်းခဲ့တဲ့အချိန်ကိုပြန်ပြီးတော့ကြည်ပါထို့အခါယေရှုသည်သူတို့နှင့်အတူဂေတရှင်မှအရက်သို့ရောက်တော်မူလျှင် ငါသည်ဟိုအရက်သို့သွား၍ဆူတောင်းစဉ်တွင်ဤအရက်၌ထိုင်နေကြလောဟုတပည့်တော်တို့အားမိန့်တော်မူပြီးမှပေတရုနှင့်ဇေဘေဒဲဤသားနှစ်ယောက်တို့ကိုခေါ်သွား၍နှလုံးမသာစိတ်ပူပန်ခြင်းသို့ရောက်တော်မူ၏ထိုအခါယေရှုကငါသည်သေလောက်အောင်စိတ်နှလုံးအလွန်ညှို့ငယ်ခြင်းရှိ၏ဤအရက်၌ငါနှင့်အတူဆောင်၍နေကြလောဟုတပည့်တော်သုံးယောက်တို့အားမိန့်တော်မူ၏တဲ့ဒါရမကသေးပါဘူးကားတိုင်တော်ကိုထမ်းပြီးသွားရတဲ့ကက်တင်ရှင်ကိုလူသားတွေဘလောက်အထိနှိပ်စက်ခဲ့တယ်ဆိုတာကိုလေအကြံပြင်းကလေးပြန်ပြီးတော့အမှတ်ရကြပါအောင်စုထိုအခါယေပရောဟိတ်မင်းသည်မိမိအဖို့ကိုဆုတ်လျက်ဤသူသည်ဖျားကိုလွန်ကျူး၍ပြောပြီးအဘဲသက်သေးကိုလူသေးသည်နီးဖျားကိုလွန်ကျူး၍ပြောသောစကားကိုယခုပင်သင်တို့ကြားရပြီးအဘဲတို့ထင်မှတ်ကြသည်နီးဟုမေးမြန်းလျင်ထိုသူတို့ကဤသူသည်အသေးခံတိုက်ပေ၏ဟုပြန်၍စီရင်ကြ၏ထိုအခါမျက်နှာတော်ကိုဒရွေးနှင့်ထွေးကြ၏လက်သီးနှင့်ထိုးကြ၏အချို့တို့သည်လည်းပါတော်ကိုလက်နှင့်ပုတ်၍အချင်းခရစ်တော်ကိုတော်ကိုအဘယ်သူပုတ်သည်ကိုပရောဖက်ပြု၍ဟောတော်မူပါဟုဆိုကြ၏။ကဲကယ်တင်ရှင်သခင်ရဲ့လူစားတီဟာဘလောက်များရင်နာစရာကောင်းခဲ့ပါသလဲ။ဆာလံတိချင်းအမှတ်စဉ်69အရကယ်တင်ရှင်ရဲ့လူလောကအသက်တာအတွင်းသောကပူလောင်ခြင်းတွေကိုဗျာဒိတ်များအဖြစ်အခုလိုဖော်ပြထားတာကိုကျွန်တော်တို့တွေ့နိုင်ပါတယ်။အကျွန်ုပ်မျက်နှာသည်ရှက်ချင်းနှင့်ပြည့်စုံပါ၏။ကိုကြီးအကိုတို့တွင်လူစိမ့်ဖြစ်ခဲ့ပါပြီ။တမိကြီးသောပေါ့ဖော်တို့တွင်တကြွန်းတနိုင်ငံသာဖြစ်ခဲ့ပါပြီ။ကိုတော်ဤအိမ်တော်၌ဆွဲလန်းပူပန်ခြင်းစိတ်သည်အကျွန်ုပ်ကိုစားပါ၏။ကိုတော်ကိုကဲ့ရဲ့သောသူတို့၏စကားသည်အကျွန်ုပ်အပေါ်သို့ရောက်ပါ၏။အကျွန်ုပ်သည်ငိုကြွေး၍စိတ်နှလုံးပါလျက်အစာရှောင်သောအကျင့်ကြောင့်ပင်ကဲ့ရဲ့ခြင်းကိုခံရပါ၏။လျော်တီအဝတ်ကိုဝတ်သောအခါသူတို့သည်သေယောတတ်ကြပါ၏။ယုံ၌ထိုင်သောသူတို့သည်အကျွန်ုပ်တစ်ဖက်မှပြောဆို၍သေသောကျူးတို့သည်အကျွန်ုပ်ကိုအကြောင်းပြုလျက်တေးဖွဲ့၍ဆိုတတ်ကြပါ၏တဲ့မှန်ပါတယ်မိတ်ဆွေဒါရီဟာခရစ်ဝင်ကျမ်းမှာဖော်ပြမှထားတဲ့ကယ်တင်ရှင်ရဲ့အသက်တာအတွင်းကမြုပ်ွက်များကိုစာလံတီခြင်းအဖြစ်ဗျာဒိတ်ပြုခြင်းပဲလို့ကျွန်တော်ဆိုခြင်းပါတယ်မိတ်ဆွေအပေါင်းတို့အပြည့်ရှိသောသူတို့ဤလက်တွင်ထိုများလောက်အထိသခင်ခရစ်တော်ခံစားခဲ့ရတဲ့စိတ်တနှောက်ရှက်ခြင်းတွေဟာဘလောက်ပဲကြီးမားခဲ့ကြီးမားခဲ့ကားတိုင်းတော်ပေါ်မှာအသေးခံခြင်းဆိုတဲ့ကျွန်တော်များအပြစ်သားတို့အတွက်မရှိမဖြစ်ကယ်တင်ခြင်းအမှုတော်ကြီးကိုတော့ဘယ်လို့မှပိတ်ပင်တားဆီးလို့မရခဲ့ပါဘူးမှန်ပါတယ်အမှုပြီးပြီဆိုတဲ့အသံတော်နဲ့အတူသူ့ကိုစီတားနှောက်ရက်သူများအပအဝင်လူသားတိုင်းတို့အတွက်ကယ်တင်ခြင်းဆုကျေးဇူးကိုသူပေးစွန့်ခဲ့ပြီးပြီဖြစ်ပါတယ်ထို့ကြောင့်ဤမြတ်လောက်များစွာသောတသက်အပေါင်းတို့သည်ငါတို့ကိုဝမ်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခသိန်းသောဝန်တို့ကို၎င်းနှောက်ရက်တက်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံတိုင်းသို့ရောက်ချင်းဟာအာမလျော့ပဲပြေးကြကုန်အံ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘင်ဩဝါဒစာအခန်းကြီး7အခန်းငယ်6ကနေအခန်းငယ်8အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။